တမန်ဟောင်းဒေါ်နယ်ထရမ့်ရဲ့ခွန်ဆောင်မှတ်တမ်းတစ်စိတ်တစ်ပိုင်းတီးဖြတ်ထားတာတွေကိုထုတ်ပြန်ဖို့အောက်လွတ်တော်ကော်မတီကမနေ့ဒီဇင်ဘာလ20ရက်နေ့နောက်ပိုင်းမှာမဲခွဲဆုံးဖြတ်လိုက်ပါတယ်။ဒါဟာရွေးကောက်ပွဲပြောင်းဝင်ဖို့ရည်ရွယ်ထားတဲ့ဒေါ်နယ်ထရမ့်အပေါ်သူမဖြစ်စေချင်တဲ့အသေးစိတ်စစ်ဆေးတာတွေကြုံလာရနိုင်ပါတယ်။အခွန်ဝင်ငွေနဲ့ပန်းတန်းကိစ္စတွေစုံစမ်းစစ်ဆေးတဲ့တီးခြားကော်မတီတစ်ခုက2015ကနေ2022ခုနှစ်ကြားတမန်ဟောင်းထရမ့်ရွေးကောက်ပွဲဝင်ခဲ့တဲ့နှစ်တင်နဲ့တမန်တာဝန်ယူခဲ့တဲ့နှစ်တင်အတွင်းအခွန်ဆောင်ထားတဲ့မှတ်တမ်းအချင်းချုပ်ကိုထုတ်ပြန်ဖို့မဲခွဲဆုံးဖြတ်ခဲ့တာပါ။လျှို့ဝှက်ထားတဲ့ကိုရီးယားကိုရာအချက်လက်တွေကိုဖျက်ပြီးအခွန်မှတ်တမ်းတွေကိုရပိုင်းအတွင်းထုတ်ပြန်မဲ့အကြောင်းဒီမိုကရက်လွတ်တော်မှတူဖြစ်တဲ့ကော်မတီဥက္ကဋ္ဌရစ်ချတ်နီးလ်ကပြောပါတယ်ရှင်းနှစ်ဇန်နဝါရီလလွတ်တော်တက်တန်းအသစ်စတင်တဲ့အခါ Republican Party ဝင်တွေအောက်လွတ်တော်ကိုအများစုထိန်းချုပ်တော့မှာဖြစ်တဲ့အတွက် Democrat တွေအနေနဲ့ဒီကိစ္စကိုရပ်ပိုင်းအတွင်းလှုပ်ဆောင်မဲ့ပုံရှိနေပါတယ်။ Donald Trump ရဲ့အခွန်မှတ်တမ်းတွေဟာသူ့ရဲ့အင်ချမ်းမြေရောင်းဝယ်တဲ့လုပ်ငန်းနဲ့သမရတာဝန်ထမ်းဆောင်ခဲ့မှုကြားအကျိုးစီးပွားခြင်းထိတိုက်ထိတွေ့မှုရှိနိုင်ခြေကိုဖွင့်ချမယ်မဖွင့်ချဘူးဆိုတာတော့မသေးကြသလိုသမရတာဝန်ယူခြင်းအတွင်းအခွန်ဘယ်လောက်ပေးဆောင်ခဲ့တယ်ဆိုတာလည်းမသိရသေးပါဘူးခင်ဗျ။